တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းရရှိရေးအတွက်အစိုးရနဲ့တိုင်းဒါလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာစစ်ထမအကြိမ်ဖြစ်ထပ်မံတွေ့ဆုံပြီးအရင်ကမပြည့်ပြတ်သေးတဲ့အချက်လေးချက်ကိုဆက်လက်ဆွေးနွေးကြပါရယ်ဒီကနေ့ဆွေးနွေးရမှာတော့တပိုင်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးရမှာအလုပ်ဖွဲ့နဲ့ဆွေးနွေးဖို့တဘောတူညီချက်အစားလက်ရှိဆွေးနွေးပွဲမှာပဲထည့်သွင်းသွားဖို့နှစ်ဖက်တဘောတူညီခဲ့ပါရယ်ကိုမိုးစော်ကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းတစောင်ရရှိရေးအတွက်ဒီကနေ့ရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာမနက်9နာရီကနေညနေ4နာရီခွဲအထိဆွေးနွေးခဲ့ပါတယ်ငါရဲ့ကြာတက်မှတ်ထားတဲ့6ကြိမ်မြောက်ဆွေးနွေးပွဲရဲ့ပထမနေ့မှာအဓိကဆွေးနွေးကြတဲ့အချက်တွေကို NCCT အဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်တာဆလိုင်းလျာမုံစခေါင်းကအခုလိုပြောပါတယ
်ပထမနေ့ဖြစ်နေတော့ဆွေးနွေးပွဲပုံတန်းအနည်းငယ်ပြောင်းလဲတဲ့ပုံမှာကျွန်တော်တို့နေတာချိန်ယူပြီးတော့ပြင်ရတယ်အခုကတတိယမူကျန်းသဘောဖြစ်တာပေါ့နော်အဲဒီတတိယမူကျန်းကိုကျွန်တော်တို့တိတ်ဆိတ်ဆာဆုံးပြန်ကြည့်တယ်ဒီပြင်ကဟိုတုန်းကတော့ကျွန်တော်တို့သဘောထားမှမတူနိုင်တဲ့အချက်တွေကိုဒီကထားပြီးတော့ဆွေးနွေးတာပေါ့
ဒီလိုပြင်ဆင်ပြောင်းလဲတဲ့အချက်တွေကတော့အပြည့်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းရေးနဲ့နှစ်ဖက်စစ်တီတွေလိုက်နာရမယ့်ကျင့်ဝတ် Code of Conduct ရေးဆွဲတာကိုလက်ရှိဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးသွားဖို့ဖြစ်တယ်လို့ဆက်ပြောပါတယ
်ဒီခေတ်အကစားတို့ကတော့အဲ့ဒီ Joint Monitoring စီလို့ကျွန်တော်တို့အတူတူခေါ်တာပေါ့နော်monitoring committee ဖွဲ့စည်းကိစ္စရဲ့ monitoring code of conduct ရဲ့ကျတာပိုင်းဆိုင်ရာကိစ္စတွေကိုအလုပ်ဖွဲ့ဖွဲ့ပြီးတော့မှလုပ်ပြတိချက်ဆွေးနွေးမယ်ဆိုတော့ကျွန်တော်တို့သဘောတူထားခဲ့တယ်။ဒါပေမဲ့အခုကကျွန်တော်တို့တိချက်ဆွေးနွေးတာထက်ကျွန်တော်တို့အလုံးပေါင်းလို့ခါရင်းဆွေးနွေးတာပူကောင်းနေဆိုတော့အလုပ်ဖွဲ့တိချက်ဆွေးနွေးရင်လည်းအလုံးပေါင်းလို့ထပ်ပြီးဆွေးနွေးဖို့လိုမှာပဲ။ဆိုတော့ဒီပြချက်ဒီပါဒီကိုတွေ့ပူလေအောင်ဆိုတော့ကျွန်တော်တို့ကတိချက်မဆွေးနွေးတော့ပဲနဲ့ပေါင်းပြီးတော့ဆွေးနွေးပြီးတော့သဘောတူထားပါတယ
်အစိုးရနဲ့တိုင်းအသားတွေပူးပေါင်းရေးဆွဲနေတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းမှာအခန်း9ခန်းအချက်120ကျော်ပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့နောက်ဆုံးတွေ့ဆုံဆွေးနွေးပွဲမှာတော့ဆက်လက်ဆွေးနွေးဖို့လေးချက်သာကြန့်ရှိတော့ကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီအချက်၄ချက်ကတပိုင်းဆိုင်ရာကိစ္စတွေကိုဒီကနေ့စတင်ဆွေးနွေးခဲ့တာဖြစ်ပါတယ်လက်ရှိဆွေးနွေးရမယ့်အချက်တွေဟာအရင်ဆွေးနွေးပွဲကညှိနှိုင်းဖို့ခက်ခဲတာတွေဖြစ်တာကြောင့်အချိန်ယူဆွေးနွေးဖို့လိုအပ်မယ်လို့လည်းမြန်မာငင်းချိုင်းစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသုံးသပ်ပါတယ
်။ငါးချက်လောက်ပဲပြန်တယ်။ဒါပေမဲ့ဆွေးနွေးကိုလည်းငါးချက်ကျွန်တော်အချိန်ဆတဲ့အတွက်ဒီနေ့ဆွေးနွေးလို့မကြရင်လည်းနောက်နေ့မှပြန်ဆွေးနွေးလို့ရတာလေ။ဆွေးနွေးရတဲ့သဘောတဘာဝကတော့နောက်ဆုံးအချက်နည်းလေလေကြောက်ညှိနှိုင်းဖို့လိုလို့လေးဆိုတဲ့သဘောပါပဲ။
လက်ရှိဆွေးနွေးပွဲမတိုင်ခင်ဒီလ19ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတပ်ကတော်မှတင်တန်းသားအရာရှိကြီးတွေကိုတွေ့ဆုံစဉ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က UNFC ကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကြောင့်ငင်းကြဲရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာအခက်အခဲတွေ့နိုင်ကြောင်းပြောဆိုခဲ့ပါတယ်UNFC ရဲ့အဖွဲ့ခေါင်းဆောင်တဦးလည်းဖြစ် NCCT မှာကိုယ်စားလှယ်အဖြစ်ပါဝင်သူလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကတော့ UNFC ဟာ NCCT ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်နေတာကြောင့်စိုးရိမ်ဖို့မရှိကြောင်းအခုလိုပြောပါတယ
်ဒီ NCCT မှာတကယ်တော့ indict arrest ပါဝင်ပြီးတော့အလုပ်လုပ်နေတဲ့တပ်ပေါင်းစုဖြစ်နေတယ်ဒါကြောင့်အခုကာချုပ်စိုးရိမ်တဲ့ချက်တွေဟာမစိုးရိမ်ပင်ဘူးပေါ့ဗျာဒါတော့ကျွန်တော်တို့ကတော့ရေတင်းနေမဲ့ပြန်ပြီးတော့အတင်ပြကျင်တာ
ဒီလာစမ်းပိုင်းကထိုင်းနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကျင်းပတဲ့ညီလာခံမှာ UNFC ကဖက်ဒရယ်ပြည်ထောင်စုတပ်မတော်ကိုမြောက်ပိုင်းအလဲပိုင်းနဲ့တောင်ပိုင်းဆိုပြီးဖွဲ့စည်းဖို့ဆုံးဖြတ်ကြောင်းတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းကိုဒီတစ်ချိန်မှာအပြည့်အပြည့်ဆွေးနွေးနိုင်ဖို့နှစ်ဖက်ခေါင်းဆောင်တွေကအရင်ကမျှော်လင့်ထားခဲ့ကြပြီးအော်တိုဘာလအတွင်းမှာနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရည်ရွယ်ထားပါတယ်